စိုင်းပင်းစာမန်ရဲ့လူသားချင်းစာနာထောက်ကူပေးရေးနဲ့ကယ်ဆယ်ရေးအဖွဲ့ဖြစ်တဲ့ KS Relief ကနေရိုဟင်ဂျာအကျပ်တဲ့ဖြစ်စဉ်ရဲ့အတွက်ရန်ပုံငွေအမေရိကန်ဒေါ်လာတန်250ထက်မနည်းတန်း250ထက်မနည်းကောက်ခံရရှိခဲ့ကြောင်းစက်တင်ဘာလ28ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံကနေရည်ရီဒေတာကနေအတင်းကျပ်မောက်ထုတ်ခံရတဲ့တိုင်းနယ်ချီတဲ့မွတ်စလင်တွေရင်ဆိုင်နေရတဲ့အခက်အခဲတွေရော့ကျစေဖို့အတွက်နိုင်ငံတကာအတိုင်းဝိုင်းနေနဲ့ဒီထက်မကပိုမိုကူညီဆောင်ရွက်ကြဖို့လေ Saudi Arabia နိုင်ငံကတိုက်တွန်းလိုက်ပါတယ်။2019စက်တင်ဘာလ24ရက်နေ့နယူးယောက်ကုလသမဂ္ဂအထွေထွေညီလာခံမှာတိတန့်ကျင်းပခဲ့တဲ့ရိုဟင်ဂျာအရေးဆွေးနွေးပွဲမှာလေလူသားချင်းစာနာမှုဆိုင်ရာအကျပ်တဲရင်ဆိုင်နေရတဲ့ရိုဟင်ဂျာတွေအတွက်ကုလသမဂ္ဂရဲ့2019ပူးပေါင်းဆောင်ရွက်မှုအစီအစဉ်ကို KS Relief အနေနဲ့အမေရိကန်ဒေါ်လာ10တန်းလူတန်းခဲ့ကြောင်းကြေညာခဲ့ပါတယ်။ကုလသမဂ္ဂကဥဆောင်တဲ့ရိုဟင်ဂျာတွေအတွက်လူသားချင်းစာနာမှုအကူအညီပေးရေး2019အစီအစဉ်မှာမိတ်ဖက်နိုင်ငံတွေအနေနဲ့ထိထိရောက်ရောက်အချိန်မဆိုင်ပဲစော်ဒီနဲ့အတူဝိုင်းဝန်းကူညီဆောင်ရွက်ကြဖို့မျှော်လင့်ကြောင်းလည်းအဲ့ဒီတိတန့်ဆွေးနွေးပွဲမှာထုတ်ပြန်တဲ့ KS Relief အဖွဲ့ရဲ့အကြီးအကဲဒေါက်တာအဗ္ဒူလာအီရာဘီရဲ့ကြေညာချက်မှာတိုက်တွန်းထားပါတယ်။မြန်မာဆိုရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိမတ်ပြုလက်ခံခြင်းမရှိပါဘူး။